This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးပါဝါပြီးဆက်အာနာရှင်ဗီဒီယိုကနေကြင်ဝေးပြီးကိုစိတ်နှပြကြံ့ခါချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းမှာပါတယ်ဆုတောင်းမေတ္တာပို့သပေးကြရပါရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ10ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်ပြန်ပေးပါတော့မယ်။ပထမဆုံးအနေနဲ့ Radio NUG စီးရီးသတင်းကောင်းကောင်းချက်ကိုလူဦးမှုကတင်ပြပေးတော့မှာဖြစ်ပါလို့ရှိ
ရှင်။မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောင်းကောင်းချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ကျွန်တော်လူဦးမှုပါခင်ဗျာ။ကချင်ဒေသမှာတိုက်ပွဲများပြင်းထန်နေချိန်တွင် KIO ဥက္ကဋ္ဌအားတရုတ်ဗဟိုအစိုးရကဘေကျင်းသို့ဖိတ်ခေါ်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ကချင်ပြည်နယ်မှာတိုက်ပွဲများပြင်းထန်နေချိန်တွင်တရုတ်ဗဟိုအစိုးရကကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လကိုဘေကျင်းမြို့ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ10ရက်နေ့မှာ KIO ဥက္ကဋ္ဌတရုတ်နိုင်ငံကိုတွားရောက်ခဲ့ရတဲ့ပတ်သက်ပြီးကချင်စစ်ရေးသတင်းရင်းမြစ်ကအတည်ပြုပြောဆိုထားပါတယ်။ယခုတွဲဆုံမှုဟာရခိုင်ကတိုင်းဒေသတပ်များနဲ့ပုံမှန်တွဲဆုံနေကြတရုတ်အထူးကိုယ်စားလှယ်သို့မဟုတ်ဒေသဆိုင်ရာအာဏာပိုင်များကဖိတ်ခေါ်ခြင်းမဟုတ်ဘဲဘေကျင်းထိတွားရောက်ခြင်းဖြစ်တယ်လို့၎င်းကဆိုပါတယ်။လက်ရှိအချိန်မှာ KIO KIA တပ်ဖွဲ့ဟာအမှတ်21စစ်စီကုကဲမှုဌာနချုပ်အပါအဝင်စစ်ကောင်စီတပ်ရင်းတပ်ဖွဲ့များစွာအခြေစိုက်ထားတဲ့ကချင်ပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဗမော်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကနယ်စပ်ဒေသမှာတိုက်ပွဲများဖော်ဆောင်ခြင်းမပြုဖို့ပြောဆိုမှုတွေရှိပေမဲ့တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးမြို့များဖြစ်တဲ့လွယ်ချဲကန်ပိုက်တီအပါအဝင်စစ်ကောင်စီတပ်စခန်းများနဲ့ကချင်အထူးဒေသ1တခုလုံးကိုလည်း KIA ကထိန်းချုပ်သိမ်းပိုက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း KIA ကကချင်ပြည်နယ်မှာမြို့ပေါင်း14မြို့နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမတ်ဘဲမြို့နန်းဖိတ်ကာရွာနဲ့စစ်ကောင်စီတပ်ရင်းများကိုသိမ်းပိုက်ထားတာဖြစ်ပါတယ်ခင်ဗျာ။ရက်စောက်တွင်စစ်ကောင်စီက drone ဖြင့်ဓာတ်ရုပုံအသုံးပြုတိုက်ခတ်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ရှမ်းပြည်နယ်ရက်စောက်မြို့နယ်ကြောက်ကူဒေသတွင်စစ်ကောင်စီက drone ဖြင့်ဓာတ်ရုပုံအသုံးပြုတိုက်ခတ်ခဲ့တယ်လို့ဒဏ္ဍုပြည်သူ့လွတ်မြောက်ရေးတပ်တော် DPLA ကထုတ်ပြန်ထားပါဗျ။ဒီဇင်ဘာ9ရက်နေ့ညနေ4နာရီခန့်မှာစစ်ကောင်စီတပ်က drone ဖြင့်ဓာတ်ရုပုံချတိုက်ခတ်ခဲ့တာဖြစ်ပြီး DPLA ရဲဘော်များဓာတ်ရုအစိတ်သစ်မူးဝေအော့အန်ခြင်းများဖြစ်ခဲ့ကြတယ်လို့ဆိုပါတယ်။နိုဝင်ဘာ30ရက်နေ့ကစတင်ပြီးတနုပြည်သူ့လွတ်မြောက်ရေးတပ်တော် DPLA ဟာနေမြေခံစစ်ကောင်စီတပ်များဖြစ်တဲ့ကြောက်ကူအမြောက်တပ်အမတ346နာဝိုးတပ်ခလာယ192အပါအဝင်တောင်ခမ်းမြို့ကိုရက်စောက်ဘက်မှစစ်ကူသွားတဲ့စစ်ကောင်စီတပ်များနဲ့တိုက်ပွဲဖြစ်ပွားနေခဲ့တာလို့သိရပါပါတယ်ခင်ဗျာ။ခလဲလွေထူခရိုင်မှာစစ်ကောင်စီလက်နက်ကြီးကြောင်ပြည်သူအုပ်ဒဏ်ရာရခဲ့ပြီးစစ်ကြောင်းထိုးဝင်ရောက်နေတာကြောင့်ဒေသခံ2500ကျော်တိန့်ရှောင်တင်းရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ကရင်အမျိုးသားအစည်းအရုံး KNU ကော့တူးလေအုပ်ချုပ်နေပြီ။ခလဲလွေထူခရိုင်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ဒရုန်းများဖြင့်ပစ်ခတ်ခဲ့တာကြောင့်အရက်သားပြည်သူတဦးဒဏ်ရာရခဲ့ပြီးစစ်ကြောင်းထိုးဝင်ရောက်နေတာကြောင့်ဒေသခံ2560ဦးတိန့်ရှောင်နေရတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ9ရက်နေ့မှာအုံးပင်စုရွာမှာနေရာယူထားတဲ့စစ်ကောင်စီတပ်ကထွန်းဤကုန်းရွာကိုလက်နက်ကြီး၃လုံး၊ရေလဲဗမာရွာကို၃လုံးနဲ့၆ရက်နေ့မှာပရဲစီမယန်းစိန်ရွာကို၁လုံးပစ်ခတ်ခဲ့ရမှာရေလဲဗမာကျေးရွာမှာလာရောက်ခုံလုံနေတဲ့အုတ်ရှစ်ကုန်းရွာသားအသက်38နှစ်အရွယ်စောနေတာထိမှန်ဒဏ်ရာရခဲ့ပါတယ်။အလားတူ စောထိမြို့နယ်တော်ဝီရွာမှာနေရာယူထားတဲ့စစ်ကောင်စီတပ်ကလည်းဒီဇင်ဘာ5ရက်နေ့မှာဂွေးကုန်းကျေးရွာကိုဒရုန်းဖြင့်ပုံသီးနှလုံး6ရက်နေ့မှာနှလုံးနဲ့9ရက်နေ့မှာကိုယ်လုံးထိကျဲချခဲ့ပါတယ်။ထို့အပြင်တရောလူခလရ9ခွန်စခန်းမှာလက်နက်ကြီးနှလုံးကစင်းပင်ဖုံးကြီးကျောင်းဝင်းကိုပြက်ခတ်ခဲ့ပြီးဒီဇင်ဘာလ10ရက်နေ့မှာပိန်းစလောက်အခြေဆိုင်ခလရ264တက်ကပြည်ရည်ကြီးရွာကိုဟာဝေစာဖြင့်120မမလေလုံပြက်ခတ်ခဲ့ပါသေးတယ်။ဒီဇင်ဘာ9ရက်နေ့မှာစစ်ကြောင်းထုတ်ဝင်ရောက်လာတဲ့စစ်ကောင်စီတပ်နဲ့ KNL တပ်ရင်းခွန်တပ်ဖွဲ့များရေဖြူကန်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထို့သောစစ်ကောင်စီတပ်ကစစ်ကြောင်းထုတ်ဝင်ရောက်လာတာကြောင့်ချုံအင်း၊ဂွေးကုံ၊ကောင်းမဲ့သူနဲ့ရေဖြူကန်ကျေးရွာတို့မှဒေသခံ2560ဦးဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ကံကောင်းမြို့နယ်မင်းရွာတွင်စစ်ကောင်စီလက်နက်ကြီးကြောင့်ဒေသခံပြည်သူတို့အထင်ဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။မကွေးတိုင်းကံကောင်းမြို့နယ်မင်းရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးများနဲ့ပစ်ခတ်ခဲ့တာကြောင့်အရဲသားပြည်သူတို့အထင်ဆုံးခဲ့တယ်လို့ရောအလင်းတန်းကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ9ရက်နေ့မနက်10:35မိနစ်ဝန်းကျင်မှာကံကောင်းမြို့နယ်ပြေဝပြင်းမရွာအပြောက်တက်ကဟာဝေစာအပြောက်ဖြင့်122မမ3လုံးအကြောင်းမဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါလက်နက်ကြီးကြီးနှစ်လုံးဟာမင်းရွာအတွင်ကြားရောက်ပောက်ကွဲခဲ့ပြီးအသက်82နှစ်အရွယ်ရှိဦးပြုဆိုသူတေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ချင်းတွင်းမြစ်ကူးတံတားဂိတ်တွင်ရန်နာထားသောစစ်ကောင်စီမော်တော်ယာဉ်2စီးအားတော်လရေးတပ်ဖွဲ့မှ drop ဘုံများဖြင့်ပြစ်ခတ်တက်ခတ်ခဲ့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ကလေးဝါမြို့ချင်းတွင်းမြစ်ကူးတံတားဂိတ်တွင်ရပ်ထားသောစစ်ကောင်စီတပ်ဖွဲ့များအားတင်ဆောင်ထားသည့်မော်တော်ယာဉ်2စီးအားတော်လိုင်းတပ်ဖွဲ့မှ drop ဘုံများဖြင့်ပြစ်ခတ်တက်ခတ်ခဲ့တယ်လို့ကလေးဝါ PDF ကဒီဇင်ဘာလ9ရက်နေ့မှာအတည်ပြုပါတယ်။ကလေးဝါမြို့ချင်းတွင်းမြစ်ကူးတံတားဂိတ်တွင်ရပ်နာထားသောစစ်ကောင်စီတပ်ဖွဲ့များအားတင်ဆောင်ထားသည့်မော်တော်ယာဉ်2စီးအားတော်လိုင်းတပ်ဖွဲ့မှ drop ဘုံများဖြင့်ပြစ်ခတ်တက်ခတ်ခဲ့ရာစစ်ကောင်စီခေါင်းဆောင်တို့ဦးနှင့်၎င်း၏ရဲဘော်တို့ဦးထိမှန်တရားရရှိခဲ့တယ်လို့ဆိုပါတယ်။၎င်းတက်ခဲမှုကြောင့်လက်စားချေသည့်အနေနှင့်စစ်ကောင်စီများသည့်စီးရဲပြတ်ပတ်နှင့်တတ်ဆိုင်မှုမရှိသောမြို့တောင်ပတ်နှစ်မိုင်ခွဲအကွာရှိရှမ်းအင်းကျွော်အားလက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်ခဲ့ရာအသက်၈နှစ်အရွယ်ကလေးငယ်မတဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီးအသက်၁၇နှစ်အရွယ်ကလေးငယ်မတဦးနှင့်အသက်32နှစ်အရွယ်အမျိုးသမီးတဦးတို့ထိခိုက်ဒဏ်ရာပြင်းထန်စွာရရှိခဲ့ကြောင်းသိရပါပါတယ်ခင်ဗျာ။စကိုင်းတွင်ရဲတက်ချက်တအူးကိုနေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။စကိုင်းတိုင်းစကိုင်းမြို့ကရဲတက်ချက်တအူးအိမ်ကိုနေအိမ်မှာဝင်ရောက်စီတပင်ဖမ်းဆီးခဲ့တယ်လို့ရတနာပုံတအူးကသတင်းထုတ်ပြန်ထားပါဗျ။ဒီဇင်ဘာလ9ရက်နေ့နေ့လယ်17နာရီအချိန်ခန့်မှာရဲတက်ချက်ကြီးရင်ထုံးမောင်ကို Burmese Revolution Force BRF ရတနာပုံတအူး Brave Soldiers Guerrilla Force နဲ့မဟာမိတ်များကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အဆိုပါတက်ချက်ကြီးနဲ့အတူ 7.62G 78တောင် 5.56G 38တောင်လက်ပစ်ဘုံတစ်လုံးလက်ထိတ်တစ်ခုအုတ်ထုပ်နှစ်လုံးနဲ့ပလက်ဖောင်းနှစ်စုံတို့ကိုလည်းတင်ဆက်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စကိုင်းတိုင်းမြေမှုမြို့နယ်ရှိတရဲ1တရဲ6တရဲခုံတို့မှာလူခွေရဲနဲ့အထိမ်းမဲ့ဟောပြောပွဲများကျင်းပဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။စကိုင်းတိုင်းမြေမှုမြို့နယ်ရှိတရင်1တရင်6တရင်ခုံတို့မှာလူခွေရင်နဲ့အထိမ်းမှတ်ဟောပြောပွဲများကျင်းပခဲ့ပါတယ်။2024ခုနှစ်ဒီဇင်ဘာလ9ရက်နေ့တွင်စကိုင်းတိုင်းမြေမှုမြို့နယ်ရှိတရင်1တရင်6တရင်ခုံတို့အားလူခွေရင်တာဝန်ခံစကိုင်းခရိုင်အထွေရေးမှူးကလေးတငယ်ရေးရာတာဝန်ခံတို့ပူးပေါင်းကလူခွေရင်ထုံးကားစဉ်တရားမျှတလွတ်လပ်မြေကောင်းစဉ်ဖြင့်လူခွေရင်နဲ့အထိမ်းမှတ်ဟောပြောပွဲများကျင်းပခဲ့တယ်လို့သိရရှိပါတယ်။ထို့အပြင်လူအခွင့်အရေးနဲ့စစ်တီတော်ကျင့်ဝတ်လက်ကမ်းစာဆောင်များဝင်ငှခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မဲစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ
်။စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းတွေဖြစ်ပါတယ်။နှွေဦးနိုင်ကတင်ပြပေးထားပါရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ10ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ຫນွေဦးဖွံ့ဖြိုးရေးဘဏ်အစုရှယ်ယာများဝယ်ယူထားရှိမှုငွေစည်ရင်း SDB RM များကတဆင့်ဝယ်ယူထားမှုစည်ရင်းသွင်းငွေလွှဲနေမှုများကတရရိပ်ဆက်လက်တက်နေစေဖြစ်တယ်လို့စီမံဘဏ္ဍာဝန်ကြီးဆိုတဲ့သတင်းကိုတင်ပြပေးပါမယ် နွေဦးဖွံ့ဖြိုးရေးဘဏ်အစုရှယ်ယာများဝယ်ယူထားမှုငွေစည်ရင်း SDB RM များကတဆင့်ဝယ်ယူထားရှိမှုစည်ရင်းသွင်းငွေလွှဲနေမှုများကတရရိတ်ဆက်လက်တက်နေစေဖြစ်တယ်လို့စီမံကိန်းဘဏ်နာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကဒီဇင်ဘာလ9ရက်နေ့ညနေပိုင်းမှာဆိုရှယ်မီဒီယာကတဆင့်အသိပေးဆိုထားတာပါကိုတိုင်ကိုကြတိုက်ရိုက်ဝယ်ယူမှုကတော့မနည်းညတကောင်ရံမှာပြီးဆုံးသွားပြီဆိုပေမဲ့ SDB RM များကတဆင့်ဝယ်ယူထားမှုစည်ရင်းသွင်းငွေလွှဲနေမှုများကတရရိတ်ဆက်လက်တက်နေစေပါတော်လန်အောင်ပွဲကိုရည်တန်ယုံကြည်စွာယင်းဤအနှံကြသူတဦးချင်းတယောက်ချင်းကိုလေးစားဥညွတ်ကာရဝပြုတ်အပ်ပါတယ်လို့ဆိုထားပါတယ်။ဒါအပြင်ပြည်သူလူထုထံမှအစုရှယ်ယာယင်းဤမြုံနှံမှုစုစုပေါင်းအမေရိကန်ဒေါ်လာ73သန်းနီးပါးခန့်ရရှိထားပြီးဖြစ်ကြောင်းလည်းຫນွေဥဖွံ့ဖြိုးရေးဘဏ်ကဒီဇင်ဘာလ9ရက်နေ့မှာအသိပေးကြေညာထားတာပါ။ ICO2 ကာလပြီးဆုံးသည့်တိုင် RM များမှတဆင့်စည်ရင်းပေးဝယ်ယူကြတဲ့ငွေလွှဲကြံများပြန်လည်ပြင်ဆင်နိုင်ဖို့နဲ့စည်ရင်းကြံအမှားစာများဖြည့်စွက်ကင်ညီမှုများရှိနေတဲ့အတွက်နောက်ဆုံးစည်ရင်းပိတ်ရင်းနှီးမှုပမာဏအားဖြင့်အပြောင်းလဲရှိနိုင်ကြောင်းမြစ်တာထအသိပေးအပ်ပါတယ်လို့ဆိုထားပါတယ်။ຫນွေဥဖွံ့ဖြိုးရေးဘဏ်အစုရှယ်ယာများရောင်းချခြင်းကိုနိုဝင်ဘာလမှဒီဇင်ဘာလ9ရက်နေ့အထိသတ်မှတ်ရောင်းချခဲ့ပေမယ့်လေဝယ်ယူသူအလွန်များပြားလွန်းလာကြောင်းဒီဇင်ဘာလ10ရက်နေ့အထိ3ရက်တာထပ်မံရပ်တိုးမြင့်ခဲ့ရပါတယ်။လက်ရှိမှာအစုရှယ်ယာများရောင်းချရငွေများတဲ့မှဒေါ်လာဤအတွက်လိုအပ်တဲ့ဒေါ်လာနှစ်သန်းကို SDB ICO2 ကနေထုံနှုတ်သုံးဆွဲလျက်ရှိတယ်လို့လည်းသိရပါဗျခင်ဗျာဆက်လက်ပြီးဒေါ်လာအမွေကမ်ပိန်းမှာပါဝင်ဖို့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်ဒေါ်လာအမွေကမ်ပိန်းမှာပြည်သူအများပြားပါဝင်ကြဖို့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါ်ဤတင်ဆောင်မောင်ကရုတ်တံဖိုင်ကတဆင့်အခုလိုတိုက်တွန်းထားတာပါအခုလိုဒေါ်လာဤကာလအတွင်းနိုင်ငံရေးအထူးမှုတွေထဲမှာပါဝင်နေကြတဲ့အမျိုးသမီးတွေကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာအမွေဆိုတဲ့လက်မှတ်ရောင်းချတဲ့ကံစမ်းရေးအစီအစဉ်ကိုကျမတို့လှုပ်ဆောင်နေတာဖြစ်ပါတယ်ဒီအစီအစဉ်လေးကနေပြီးတော့မှနိုင်ငံရေးအကျဉ်းသူအမျိုးသမီးတွေစစ်ပေးရှောင်အမျိုးသမီးတွေနဲ့တော်လန်ရေးတိုက်ပွဲအတွင်းလှုပ်ရှားမှုတွေအတွင်းပါဝင်ဆောင်ရွက်နေကြတဲ့လူငယ်အမျိုးသမီးတွေအတွက်အထောက်ပံ့ဖြစ်ဖို့ဆောင်ရွက်နေတာလည်းရှိတာကြောင့်မို့လို့တော်လန်ပြည်သူများအနေနဲ့ကျမတို့ကမ်ပိန်းမှာပါဝင်ဖို့တိုက်တွန်းနှိုးဆော်လိုက်ပါတယ်လို့ဆိုထားပါတယ်တော်လန်အမွေကမ်ပိန်းလေးဟာအခုဆိုရင်ရီမန်တာဂက်ပမာဏပြည့်မီဖို့မဲအဆောင်ရေ850ပဲလူတော့တယ်လို့သိရပါတယ်။ကန်ထူးရှင်များအနေနဲ့ပထမဆုဘရန်များတက်စင်စာအထူးဆုຫນွေဦးတော်လန်ရေးအုတ်ထုတ်အလုံး20လက်ရမြောက်ကော်ဖီပကြီး10ကစီစေးပကြီးကားနဲ့အလှဆင်ထားတဲ့အိတ်လှလအလုံး20စတဲ့ဆုလက်ဆောင်တွေကိုပိုင်ဆိုင်ခွင့်ရရှိမှာဖြစ်ပါတယ်။တော်လန်အမွေမှရရှိလာတဲ့ရောင်းချရငွေများကိုဝန်ကြီးဌာနရဲ့အစီအစဉ်အောက်မှစစ်ဆောင်ကလေးငယ်များနဲ့အမျိုးသမီးများအတွက်30ရာခိုင်နှုန်းထောင်ဒဏ်ကျအမျိုးသမီးများနဲ့လူငယ်များအတွက်30ရာခိုင်နှုန်းအမျိုးသမီးရဲဘော်များအထွေထွေအသုံးစရေးအတွက်30ရာခိုင်နှုန်းအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရန်ပုံငွေအတွက်10ရာခိုင်နှုန်းအနေနဲ့သုံးစွဲသွားမှာပဲဖြစ်ပါတယ်ခင်ဗျာဆလဘီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့25နှစ်ပြည့်အထိမ်းအမှတ်နေ့သူ MSFC မှတောင်းလွာပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့25နှစ်တာကြာမြင့်တဲ့အမျိုးသမီးများအဖွဲ့မှစုဖွဲ့ထားနိုင်မှုခရီးလမ်းမှာမြန်မာနိုင်ငံရှိအမျိုးသမီးများရဲ့အခွင့်အရေးမြင့်တင်ရေးနဲ့ဒီမိုကရေစီအရေးလူအခွင့်အရေးလှုပ်ရှားမှုများအမျိုးသမီးများခေါင်းဆောင်မှုကံကြားမှာပါဝင်လာနိုင်ရေးကိုမဆုံးမနစ်စူးစမ်းလှုပ်ဆောင်ခဲ့ကြတဲ့အတွက်မွန်ပြည်ဖက်ဒရယ်ကောင်စီမှဂုံယူပါကြောင်းတုံလွာမှာဖော်ပြထားပါသည်။ဒါအပြင်စစ်မှန်သောငြိမ်းချမ်းရေးကိုဥတီတဲ့နိုင်ငံရေးလူမှုရေးဂျန်တာတန်းတူရေးတိုင်းရင်းသားတန်းတူရေးတရားမျှတမှုကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံထူထောင်ရေးအတွက်ငွေဦးဒေါ်လာရေးမှတက်ကြွစွာဦးဆောင်ပါဝင်ခဲ့ကြတဲ့အဖွဲ့ဝင်အဖွဲ့အစည်းများနဲ့ညီအမများကိုမွန်ပြည်ဖက်ဒရယ်ကောင်စီမှလေးစားစွာဂုဏ်ပြုအပ်ပါကြောင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံဟာ25နှစ်ကြာကာလအတွင်းမျိုးဆက်သစ်အမျိုးသမီးခေါင်းဆောင်များကိုပြုစုပြောင်းထောင်ပေးနိုင်ခြင်း၊ကြားမအခြေပြုအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်စွမ်းစွမ်းတမန်လှုပ်ဆောင်နိုင်ခြင်းမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုအပြင်တရားဥပဒေချိုးဖောက်မှုများအတွက်တရားမျှတမှုရရှိရန်စွမ်းစွမ်းတမန်တောင်းဆိုတိုက်တွန်းလှုပ်ဆောင်နိုင်ခဲ့တဲ့အတွက်လည်းကျေးဇူးတင်ဂုဏ်ယူရပါကြောင်းအမျိုးသမီးများရဲ့အခွင့်အရေးနဲ့လွတ်လပ်မှုကိုရှေ့ရှုပြီးနိုင်ငံတော်တိုးတက်ရေးနဲ့ Federal Democracy နိုင်ငံတော်သစ်တည်ဆောက်ရေးအတွက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အဓိကကျတဲ့အခမ်းကဏ္ဍဟာဆုံးဖြတ်ချက်ချတဲ့ကဏ္ဍမှာအမျိုးသမီးများပုံမှန်ပါဝင်နိုင်ရေးအပြင်တိုင်းရင်းသားများရဲ့အခွင့်အရေးကိုလည်းဂရုပြုပါဝင်စေရေးမှလည်းအပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုများရရှိစေကြတာကိုလည်းတွေးရှိရကြောင်းဖော်ပြထားပါတယ် မွန်ပြည်ဖက်ဒရယ်ကောင်စီအနေဖြင့်လည်းအမျိုးသမီးများရဲ့ခေါင်းဆောင်မှုစွမ်းရည်မြင့်တင်ရေးဂျန်ဒါတန်းတူရေးလူမှုစည်းလုံးညီညွတ်ရေးနဲ့တန်းတူအခွင့်အရေးများရရှိစေရေးအတွက်ဆောင်ရွက်မှုများဆက်လက်ပြုလုပ်သွားမှာဖြစ်ပြီး25နှစ်ပြည့်ဖြစ်တဲ့အခါမွန်အခါကောင်းနေတူးမှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေဖြင့်တမိုင်းတလျှောက်ပြုလုပ်ဆောင်ရွက်ခဲ့တဲ့အောင်မြင်မှုများထူးချွန်မှုများအတွက်ချီးမြှင့်ဂုဏ်ပြုရင်းအနာဂတ်သို့ရဲရင်တိုးတက်ဆောင်ရွက်သွားနိုင်ရန်နှင့်အမျိုးသမီးများအားလုံးမျှော်လင့်နေတဲ့ဆရာနာရှင်စနစ်သားမကအာနာရှင်စနစ်အမျိုးမျိုးအမြန်ဆုံးအဆုံးသတ်နိုင်အောင်ဆက်လက်ကြိုးစားလှုံ့ဆော်ပေးနိုင်ပါစေကြောင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရှိညီအစ်မများအားလုံးဘေးကင်းလုံခြုံကြပြီးအောင်မြင်မှုများစွာရရှိနိုင်ပါစေကြောင်းမွန်ပြည်ဖက်ဒရယ်ကောင်စီမှစုမုံတောင်းထားပါတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကလေးအချင်းထောင်တွင်အခန်းက3000မှ2000အထိတောင်းကအခန်းကမပေးနိုင်သူများအသက်ဆုံးသည့်အထိအလုပ်လုပ်ရတဲ့သတင်းကိုတင်ပြပေးပါမယ်။ကလေးအချင်းထောင်တွင်မှထောင်ပိုင်အောင်မိုးဝင်းနှင့်ထောင်ပိုင်လေးချိုမင်းလက်တို့ဟာအခန်းက3000မှ2000အထိတောင်းကငွေကြေးမတက်နိုင်ပါကမကောင်းမွန်တဲ့အခန်းများမှာနေရတဲ့အပြင်အခန်းကအတွေ့ပတ်စံမထွက်တဲ့ကောင်အလုပ်ဖိခိုင်းဆိုတဲ့အာနာဇက်အောက်မှာအသက်သေဆုံးရသည့်အထိပင်အခန်းကျွေးကိုခန္ဓာနဲ့ဆက်နေရတဲ့အခြေအနေများရှိနေကြောင်း PPNM မှသတင်းထုတ်ပြန်ထားပါသည်အကျဉ်းသားအေဂျင့်အောင်ဟာအခန်းကျွေးကိုခန္ဓာပြည့်ဆက်ရသူဖြစ်ပြီးတော့အလုတ်ကျန်းလုပ်ရင်းအမောဖောက်ကတည်ဆုံသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။တည်ဆုံချိန်ကိုဆေးရုံမှာတည်ဆုံသည်ဟုထုတ်ပြန်ထားပေမဲ့လက်တွေ့မှာယောဂအခန်းရှိသူများကိုပင်လင်အလုံးမလုံပါကရှော့ရက်ဖြတ်မိဟုချိန်ချောက်ကအလုတ်ကျန်းများကိုဖိခိုင်းလျက်ရှိတယ်လို့သိရပါတယ်။ထိုမြတာမကအကျဉ်းထောင်မှာမိသည်မိလုံတော့မှအစအရာရာအထွေထွေပြင်ဆင်စရိတ်များကိုအကျဉ်းသားများထံမှကောက်ခံတဲ့အပြင်ခရီးသွားလာရေးစရိတ်များကိုပင်အကျဉ်းသားများထံမှအတင်းအကျပ်တောင်းယူလေးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်အကျဉ်းထောင်များရဲ့ရုပ်မာတဲ့အုပ်ချုပ်ရေးစနစ်တစ်ခုဖြစ်တဲ့သွေးခွဲအုပ်ချုပ်ခြင်းကိုအစိုးရကလေးအကျဉ်းထောင်မှာလည်းဖဖို့တီတီသုံးဆွဲနေပြီးတော့နိုင်ငံရေးအကျဉ်းသားများကိုပြစ်မှုကြီးကျူးလွန်ထားသူများကအုပ်ချုပ်စီတယ်လို့သိရပါတယ်။ထောင်ပိုင်ခေါ်ထောင်အရာရှိများကနှစ်ကြီးသမားများကိုလက်တက်မွေးကတရားဥပဒေဘောင်ကိုကျော်လွန်တဲ့အခွင့်အရေးများပေးပြီးနိုင်ငံရေးအကျဉ်းသားများနဲ့၎င်းတို့အမြင်မကြည်တဲ့အကျဉ်းသားများကိုကိုယ်ထိလက်ရောက်ကျူးလွန်စေခြင်းစိတ်ရောကိုယ်ပါအနှောက်အယှက်ပေးခြင်းများကိုပြုလုပ်စေတယ်လို့သိရပါတယ်။ကလေးအချင်းထောင်မှာလဲထောင်ပိုင်ရဲ့လက်မွေးတန်းစီချုပ်ကျော်နိုင်လင်းခေါ်ရခိုင်ဟာတန်းစီချုပ်ဆိုတဲ့နေရာကိုအလွဲသုံးစားပြုကထောင်ပိုင်များမြောက်ပင့်ပေးတဲ့အတိုင်းနိုင်ငံရေးအကျဉ်းသားနဲ့အခြားအကျဉ်းသားစုစုပေါင်း၄ဦးကိုအကြောင်းမဲ့ကိုထိလက်ရောက်နာကျင်စေခဲ့တဲ့အပြင်ထောင်ပိုင်အောင်မိုးဝင်းမှာမင်းတို့တွေစစ်တပ်နဲ့တရားသူကြီးတွေကို340ပေးရတော့ကအတန်မထွက်ဘူးအခုငါတို့ကို2-3 ဒင်းပေးရတော့မှအတန်လာမထွက်နဲ့လို့ပြောဆိုချိန်မောင်းမှုမျိုးကိုပင်ပေါ်ပေါ်ထင်ထင်လှုပ်ဆောင်လျက်ရှိကြောင်းထုတ်ပြန်ထားပါရခင်ဗျာဆလဘီအချင်းထောင်အတွင်းလုံလောက်တဲ့ဆေးဝါးကုသခွင့်မရရှိတာကြောင့်အသက်ဆုံးရှုံးခဲ့ရသူ24ဦးထိရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2024ခုနှစ်စက်တလဒါကာလအတွင်းနိုင်ငံတော်ဝန်မှရှိတဲ့အချင်းထောင်များမှအကြမ်းဖက်ဆေးအုပ်စုရဲ့မတရားဖမ်းဆီးထိန်းသိမ်းခြင်းခံထားရပြီးတော့အချင်းထောင်အတွင်းလုံလောက်တဲ့ဆေးဝါးကုသခွင့်မရရှိတာကြောင့်အသက်ဆုံးရှုံးခဲ့ရသူ24ဦးထိရှိခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့တယ်လို့ AABB ကဖော်ပြထားပါတယ်။ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်မှာနေထိုင်တဲ့တန်လင်းရီတက်မှတက်သားပြည်စုံဦးခေါ်ပါပါဟာ CDM လှုပ်ရှားမှုမှာပါဝင်ခဲ့တာကြောင့်စေအုပ်စုရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပြီးတေးတန်အမိန့်ချမှတ်ခြင်းခံခဲ့ရပြီးတော့အကျဉ်းထောင်အတွင်းမှာကြောက်ကက်ယောဂါနဲ့အဆုတ်ရေဝိုင်းယောဂါများကို6လခန့်ခံစားခဲ့ရပြီးလုံလောက်တဲ့ဆေးဝါးကုသခွင့်မရရှိတာကြောင့်2024ခုနှစ်နိုဝင်ဘာလ30ရက်နေ့မှာအင်းစိန်အကျဉ်းထောင်မှာတည်ဆုံခဲ့ရပါတယ်။အကြမ်းဖက်စေအုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်နွေဦးတော်လှန်ရေးကာလအတွင်းတည်ဆုံခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ6025ဦးရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဆလဘီတရုတ်အစိုးရပိုင် AVIC Avis Company မှာရင်းနှီးမြှုပ်နှံထားတဲ့စီးပွားမိတ်ဖက်ပြင်သစ်အခြေဆိုင် Avis Company ကိုဖိအားပေးကမ်ပိန်းစတင်တဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်အစိုးရပိုင် Avis Company မှာရင်းနှီးမြှုပ်နှံထားတဲ့စီးပွားမိတ်ဖက်ပြင်သစ်အခြေဆိုင် Avis Company ကိုဖိအားပေးကြဖို့ကမ်ပိန်းစတင်ပြီးဖြစ်ကြောင်းသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုကမ်ပိန်းကဒီဇင်ဘာလ9ရက်နေ့မှာအတည်ပြုလိုက်တာပါ။အကြံပေးစီအုပ်စုကိုနေ့စဉ်လေးချောင်းပုံကျဲနိုင်ဖို့လက်နက်ဒုံးကျည်နဲ့အစစ်မြင့်ဤပညာများကိုထောက်ပံ့ရောင်းချနေတဲ့တရုတ်အစိုးရပိုင် Avis Company မှရင်းနှီးမြှုပ်နှံထားတဲ့စီးပွားမိတ်ဖက်ပြင်သစ်အခြေဆိုင် Avis Company ကိုဖိအားပေးကြရအောင်ပါ စတဲ့တဘူဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်အကြမ်းဖက်မှုတွေမှာပါဝင်နေတဲ့ Airbus ကုမ္ပဏီကိုတရုတ်အစိုးရကုမ္ပဏီမှနှုတ်ထွက်ရန်ဒါမှမဟုတ်အကြမ်းဖက်စေအုပ်စုအပေါ်လက်နက်များရောင်းချခြင်းမပြုရန် Avis ကုမ္ပဏီအပေါ်ဖိအားပေးနိုင်ဖို့တောင်းဆိုချက်တွေနဲ့အတူနိုင်ငံတကာကချမှတ်ထားတဲ့လူအခွင့်ရေးဆိုင်ရာစီမံစည်းကမ်းတွေကိုလေးစားလိုက်နာဖို့ Airbus ကုမ္ပဏီ Facebook Page မှာ comment ပေးတောင်းဆိုသွားဖို့ရှိပါတယ်လို့ဆိုထားပါတယ်ဒီဇမလ10ရက်နေ့လူအခွင့်ရေးနေ့မှာကမ်ပိန်းစတင်ပြီးတော့ Facebook အသုံးပြုသူတော်လှန်လူထုများမှတယောက်ချင်းစီ comment ပေးနိုင်ပြီး comment ပေးပုံအသေးစိတ်ကိုတော့ Blood Money Campaign MM Facebook စာမျက်နှာမှာဖော်ပြထားမှာဖြစ်ပါတယ်ခင်ဗျာဆလဘီအသွင်ကူးပြောင်းရေးကာလနဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်ပြင်ဆင်မှုဘယ်အဆင့်ရောက်ပြီလဲခေါင်းစဉ်ဖြင့်ဇဂဝိုင်းဆွေးနွေးပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်96နှစ်မြောက်အပြည်ပြည်ဆိုင်ရာလူအခွင့်အရေးနှင့်အထိမ့်မှန်အဖြစ်အသွင်ကူးပြောင်းရေးကာလနှင့်အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်ပြင်ဆင်မှုဘယ်အဆင့်ရောက်ပြီလဲခေါင်းစဉ်ဖြင့်ဇဂဝိုင်းဆွေးနွေးပွဲ Panel Discussion ကိုယခုနှစ်လူအခွင့်အရေးကမ်ပိန်းရဲ့တတိယမြောက်ဇဂဝိုင်းအနေနဲ့2024ခုနှစ်ဒီဇင်ဘာလ10ရက်နေ့အင်္ဂါနေ့မြန်မာစံတော်ချိန်ည9:00တိတိအချိန်မှာကျင်းပသွားမှာဖြစ်ကြောင်းသိရပါတယ်။အဆိုပါဆွေးနွေးပွဲမှာမတ်မေနင်း JCC TJ နော်ဆဲဆဲစီယုံရေးနဲ့နိုင်ငံရေးအဖွဲ့ခေါင်းဆောင်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံဦးကျော်စောအတွင်းရေးမှူးအဖွဲ့ဝင်မဟာဗျူဟာမြောက်ဆက်သွယ်ရေးနဲ့ပြည်သူဆက်ဆံရေး SCPRU NUG ပညာခွန်အောင်အတွင်းရေးမှူးနှင့် KNDP ဂျားကာလာအုပ်ချုပ်ရေးကောင်စီတို့ကဆွေးနွေးသွားကြမှာဖြစ်ကဒေါခင်လေး Women Advocacy Correlation မြန်မာကအခမ်းအနားမှုအဖြစ်ဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်။အဆိုပါဆွေးနွေးပွဲကိုဒီဇင်ဘာလ10ရက်နေ့မြန်မာစံတော်ချိန်ည9:00တိတိမှာလူခွင့်ရေးဆိုင်ရာဝန်ကြီးဌာန PVTV နဲ့အခြားသောတော်လှန်ရေးမီဒီယာများမှဓာတ်ရိုက်ထုတ်လွှင့်တင်ဆက်သွားမှာဖြစ်ပါ၍ပြည်သူများအနေဖြင့်စောင့်မျှော်ကြည့်ရှုနားဆင်နိုင်ကြောင်းအသိပေးထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်ပေါင်းလို့ရှင်ဒီနေ့မနက်အတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့အတိုင်းအသားဘာသာအစီအစဉ်ကိုဆက်ချင်ပါတယ်မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Mutubi Times ကတင်ဆက်ပေးထားပါတယ်ရှင်
လုံးငါကုတ်ပိုက်ကန်တူကိုထောင်းနိလကုလလီဒီဇမ်ဘာရီယာခတ်နကအောလ်သန်းစနာတာဒန့်ဘင်္ဂလားကပ်လုံးနိပခတ်နာ UFC ချန်ဖိုက်တာဂျူရှွာဗန်နတာဒီဇမ်ဘာနိစရိကွန်နင်ဝေငါ USA နိဘာရာစတေလက်စ်ဝီကက်စ်ကိုပူိကာတီမိုဘာရန်နာ UFC ထက်နာ UFC 310လိမ့်လန်နပယာထုမ်လောအုံတီ USA ကဖိုက်တာကိုဒီတန်ဒါရ်နဲ့ထကခွိလောအုံတီဂျူရှွာဗန်လောအမဟက်နဲ့တာထိုင်းနာအဒန်ထိုင်းလောအုံဘင်းမူလာ Fly Weeks 14 Hill La Lu Thai Lom American Fighter Cody Dunder hey, UFC Thak Na Pai Vairuk Kuya Vairuk He Tana Adang Kung La Om De Theta Joshua Van Lo Ata Thai La Om Joshua Van He Ko Se UFC Thak Na Vairuk Kuya Vinga He Ata Thai Ti Vikat He Sung La Om Tila Ultang Yak La Om Panhi Na တောင်ကိုရီးယားရမထောင်းနှစ်ကိုလလီဒီဇင်ဘာနေ့ထုံးလှမ်းပဲနာကိုရီးယားတမရယွန်ဆတ်ကိုကိုလိုခရကပ်ဥကနာမာရှယ်လိုအလ်ထန်တဲအဟဲနာခုနက်ပန်ဟီအရာဝေငတာအရမ်ကအမ်ပီရက်ငိုင်လိုတမရအိုလ်ဟဲတဲငိုင်ပဒုံငါအမမီကအမ်ပီငုလ်တွန်းနာအင်ပူယာအလလာတင်းတွန်းနတီတကအိုလ်ဟဲကပ်အခါနာဟမ်လာမေကနေအိုလ်ကနာခືဟမ်လာကမ်ထာအလာအုံတဖွေယာတမရယွန်ဆတ်ကိုကိုလိုအမကဥထန်အထာတဲ့ကပ်ကယုတ်တင်းစင်တလာအထွေငွန်တာအထွေငွန်ဒီဘခန်ဘီဘီဟုဒနာအကခືခကနလာကနဟေအငပင်းတလာထွေဒီဇင်ဘာနီလီမင်းဆန်ဝေငါတမရတဲ့ယာသူလုံငါနုံဟမ်လာကိုရီးယားပြည်နမ်လိုကိုရီးယားအမ်ပီခက်တဲ့ ngai thi na ken na atung sgu atai kan democratic party mp khlo amoti tamra te tia suine sui patham ulkhung te december ministry kun implement wenga asayola omdi tamra yun ka party people power party mp khlo angai padonga aleng labai aso ko tak donga mek sangte ta thailo ompo tamra yon tia sui thainam la meke tongpong napong angela om ti ppp ka mek priya the angela om te khuya pathum bung he adang ti athu bai te aleng la bai sok donga dang thailo om po mek pik ne asan rem padonga december ni thai khat ve nga kup sayam la kam thana akhu u tamra yun lo december ni sri min sang ve nga khal uk na ma shelo ahu na suwa bil nam te nga kep ba atong pan la om ti asai na bai suwa bai ya taun kalu ni te la thui te hi ka bangla a hu na heta myaw korea ramka community ne akabung yong kha ka khalunga lei ham ka ngai dong a ni ka sai te la tamra yon lunga thui pathum na rakhairam mongto khopui khwe ya akatang na kha kha fais kante thongni kulali dismal ni red kunhin minsang wenga rakhai kharkap ee lo mhunbai alo pathai la om na kha kha fai lo nga akyong sikang si kharkap ne rso rsa era kharkap khakte na kha kha fai teng wa ya kup ka bathi li la om pung angen ta myama bangladesh ramri nat taw yapui ya satli ne ayong la omdong nga nat tu yapui khwe ya si thuk si hang te bai akham la om tila december ni riet themben khonak pathum ve nga e even lo nga sak ba tha u apalina mizoram government lo khalak khel myama bangladesh manipur ka pilnam kha kamla aomna kothai kathapani tala athui ulpuila khama songkuwa kom omna akrem prakha kamla ama pga bsi ataphai siyalla apung thu thaina hamla mangtingna akhuti asai pala omni tehi ka bangla khu akhan ne aram india thangla akhu dong ma ni maya mana tika pukna khang ne ni kasayu tela pu sabdanga hub department mizoram government lo november nikul ministry athuila om mizoram la khal akhil bai he mizo bakhan lo myamana lamni apak dong a refugee la akhu mu la internally display la akhu mizoram khalkhil committee khose high level indigenous display committee lamni asenu tala zones tv lam lo ulthang yak la om matpi tham ulthang kantun khak sosal la om ngaina kun sading sen mang bai tong se
Radio Dong Lo Nga Na Tun Ka Ngai Khak Ta Kol Kho Ka Atu Yal Tukum Choni Khat Nen Chang Khnek Pare Le Minute Som Thoma 16 Meter 17.79 Megahertz Dong Lo Nga Ko Na Tun No Thai Jeng Tematu Bi Tham Ol Thang Khna Tun Dei Soa Jal La Omai Na Ka Khu Asa Bai Ding Mo Se
တော်တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရွတ်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့
Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်စင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။